စပိန်နိုင်ငံကနေကတလူနီးယားဒေသခေါ်ထွက်ပြီးလူလဲ့အရာယူဖို့ဆက်လုပ်သွားမယ်လို့ကတလူနီးယားကောင်ဆောင်ကအခိုင်အမာဆက်ပြောထားတာနဲ့ညကတလူနီးယားဒေသကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယူသိမ်းဖို့စပိန်အစိုးရကစီစဉ်နေပါတယ်။စပိန်ခြေကံဥပဒေပုံမှန်155ကိုအသုံးပြုလို့ဆောင်ရွက်ကိစ္စဆွေးနွေးဖို့အစိုးရအဖွဲ့အထူးစီဝေးတရက်ကိုစနေနေ့မှာလုပ်ဖို့စီစဉ်ထားတယ်လို့ဝန်ကြီးချုပ်မာရီယာနိုရာဂျွာရဲ့ရုံးကပြောပါတယ်။အဒီပုံမှန်အရကိုယ်ပိုင်အုပ်ချုပ်ခွင့်တချို့ကိုပဲဖြစ်ဖြစ်အားလုံးကိုပဲဖြစ်ဖြစ်စပိန်အစိုးရကယူသိမ်းပြစ်နိုင်တဲ့အခွင့်အာဏာရှိပါတယ်။စပိန်ဆိုရကတွေ့ဆုံဆွေးနွေးတာမလို့ပဲကတလူနီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပြန်ယူသိမ်းဖို့ဆက်လုပ်လာမယ်ဆိုရင်လွတ်လပ်ရေးတင်ပြဖို့ကတလန်တို့တော်မှာမဲခွဲဆုံးဖြတ်သွားမယ်လို့ကတလူနီးယားကောင်ဆောင်ကော့စ်ဖွဲ့ချုပ်ကအစိုးရမှပြောခဲ့ပါတယ်ဒီလောက်အစိုးရကလူလူဆန္ဒခံယူပွဲလုပ်ပြီးတဲ့နောက်ဖွဲ့ချုပ်အနေနဲ့တကယ်ပဲလွတ်လပ်ရေးတင်ပြသွားပြီလားဆိုတာစာတာပရီနီမနဲ့နောက်ဆုံးထားပြီးရှင်းလင်းပြောဆိုဖို့ဝန်ကြီးချုပ်ရာဂျွိုင်းကဖွဲ့ချုပ်ကိုအချင်းပေးထားပါတယ်ပြီးခဲ့တဲ့တင်ပြကပြောတဲ့မိန့်ခွန်းတစ်ခုထဲမှာဖွဲ့ချုပ်ကစတိတဘောလွတ်လပ်ရေးတင်ပြခဲ့ပေမဲ့စပိန်ဆိုရနဲ့ဆွေးနွေးဖို့လိုလားတဲ့အတွက်တရားဝင်သဘောလိုရမှာကိုမလုပ်သေးဘဲဆိုင်ထားမယ်လို့ပြောခဲ့ပါတယ်